ဇီယာအီမီကွာကမြန်မာနိုင်ငံဟာပြည်ပရင်းပြပပရိပကလှိုင်းလုံးတွေတလုံးပြီးတလုံးရိုက်ခတ်တဲ့ဂျာကယုံကန်နေရပါတယ်ပြောရမယ်ဆိုပြပနဲ့ပတ်သက်တဲ့ဒဏ်တွေတဲ့ခုချိန်ခုကာလကအပြင်းထန်ဆုံးလည်းဖြစ်ပါတယ်1962ကလေးကစစ်အစိုးရလက်အောက်ကြားရောက်ခဲ့ချိန်ကစလို့တနင်္ဂနွေလုံးဖိနှိပ်ခံရတဲ့လူအခွေရေးမှတ်တမ်းဟာကမ္ဘာအမြင်မှမဖြစ်စလောက်အနေအထားနဲ့မိမ့်မိန်ပြက်ကွက်သွားပြီးခုဆိုတနင်္ဂနွေလုံးဂုံတိတ်ခါထိပါရတဲ့အနေအထားတရက်ကိုရောက်လို့နေပါတယ်။နိုင်ငံထူထောင်ရမယ့်အချိန်ကောင်းမှာရခိုင်ပြည်နယ်မြောက်ပိုင်းပြဿနာကြောင့်ရှစ်တရမယ့်အချိန်တုံနေသွားရတာပါ။ခေတ်ဆက်ဆက်ဘဲချင်းဘဲကာလကမှခုချိန်လောက်မြန်မာနိုင်ငံကိုကမ္ဘာကစစ်မဝင်စားဘူးပါဘူး။စစ်ဝင်စားတယ်ဆိုတာကလည်းဖက်ဖက်ကနေကြခဲ့တာတွေကိုရုံးကံပြုတ်ပြင်းပြောင်းလဲတဲ့နိုင်ငံဖြစ်မဟုတ်ပဲပဋိပက္ခရှိတဲ့တိုင်းပြည်လက်ညှိုးထိုးရှုံချရမယ်တိုင်းပြည်ဖြစ်ရှုံမြင်ပြီးမျက်စိတောက်ထောက်ကြည့်နေပါတယ်ဒီအချိန်မှာနိုင်ငံစီးပွားရေးနဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်အရင်ကမျှော်မှန်းထားတဲ့နိုင်ငံတကာကလာမဲ့ရင်းနှီးမြှုပ်နှံမှုဟာကျုံသွားပြီးစစ်အစိုးရကာလကလိုတရုတ်နဲ့အာဆီယံနိုင်ငံတွေလောက်နဲ့ပဲဆင်ချောပါတော့တယ်ဒီထက်ပိုပြောရရင်ငကူကလေးကဆက်ဆံရေးကောင်းခဲ့တဲ့ဂျပန်နဲ့တောင်ကိုရီးယားတို့နဲ့လည်းပိုနီးစပ်လာပါတယ်။ဂျပန်နိုင်ငံကတခြားစီမံချက်တွေအပြင်တိလဝဆက်မှုဆောင်အတွက်ရင်းနှီးပြီးတောင်ကိုရီးယားကတခြားစီမံချက်တွေအပြင်ဒလဆက်မှုဆောင်စီမံချက်အကောင့်ထည့်ဖော်ပါမယ်။ဒီလိုပြပကလာရောက်ရင်းနှီးမြှုပ်နှံဓာရီဟာစောင့်ကုန်ငှက်တွေနဲ့ဆင်ပါတယ်။ကွယ်လွန်သူတတော်ပညာရှင်ဆရာကြီးဦးအောင်ပြောတာကိုကိုးကားရရင်မြန်မာနိုင်ငံကိုစောက်ကုန်မြက်တွေလာကြတာဟာချစ်လို့မဟုတ်ပဲစားစရာရှိလို့လာတာဆိုတာမျိုးလည်းဖြစ်နိုင်ပါတယ်။ယင်းနှိမ့်မြုံနှံတဲ့ဆိုကလေးကအလှဒါနမဟုတ်တဲ့အတွက်အကျိုးအမြတ်တစုံတရာမျှော်ကိုထားပြီးလည်းဖြစ်ပါတယ်။ခုယင်းနှိမ့်မြုံနှံမှုတွေမလာခင်ကလေးကမြန်မာပြည်သက်တွေကကိုရီးယားရုပ်ရှင်မင်းသမီးမင်းသားတွေကိုချစ်နေတည်နေနှစ်ပြီးရုပ်တံဇလန်းတွေကိုလည်းဆွဲလန်းလို့နေတာပါ။လူလူကြားကိုရီးယားဇလန်းတွေတွေထုတ်ပေါက်ချင်းနိုင်ငံတွင်းကိုရီးယားစီးပွားရေးလုပ်ငန်းတွေအခြေတဲချင်းမှာမြန်မာရေဒတ်အတွက်ကိုရီးယားကနေမုတ်တမလို့နာမည်ပေးထားတဲ့ကန့်တက်စစ်စင်ရေးသုံး LPD Learning Platform Doc စစ်သမောဝယ်ပါတယ်။ဒါကိုတက်မတော်ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးချုပ်ဇော်မင်းထွန်းကလည်းအတည်ပြုတာပါ
။ဒီသမောကမျိုးစုံသုံးလို့ရပါတယ်။ Learning Platform ဖြစ်တဲ့ဇော်မင်းရဟန်းလည်းသင်လို့ရပါတယ်။သဘာဝဘေးကနေကူညီကြတယ်လည်းသင်လို့ရပါတယ်။ပေါ်မာကလူဦးရေများများလည်းသင်လို့ရတယ်။စစ်စီးသင်လို့လည်းရပါတယ်။စစ်ဘက်ဆိုင်ရာအတွက်ဒီမကောက်ပါဘူး။သဘာဝဘေးကနေကြေးလုံးကနေသုံးလို့ရတယ်။ပေယူပို့ဆောင်မှာသုံးလို့ရတယ
်။ဒီစစ်သမောဟာကုန်းရီနှစ်သွဲသွားနိုင်ပြီးလူလိုက်ပါတဲ့တန်ကြပ်ကကားရီနဲ့ကမ်းပေါ်တိုက်ရိုက်တက်နိုင်ရုံမကရဟတ်ရင်နှစ်ဆင့်တင်နိုင်တယ်လို့ဂျင်းကာကွယ်ရေးစာဆောင်ကပြောပါရယ်အလျား125မီတာရှိမယ်လို့ခန့်မှန်းရတဲ့ဒီစစ်ရေရင်ကိုဂျိုရုဓာတ်ပုံကနေဘူဆန်စိတ်ကန်းတစ်ဖက်မှာတွေ့ရတယ်လို့ပြောပါရယ်အဲ့ဒီဘူဆန်မှာပဲအာဆီယံအရှစ်တောင်အရှနိုင်ငံများတင်းတဲ့တောင်ကိုရီးယားဆွေးနွေးပွဲဆက်ဆံရေးနှစ်30ပြည့်အထိမ်းအမှတ်ထိပ်သီးအစည်းအဝေးကျင်းပချိန်မှာနိုင်ငံတော်တမင်ကပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့တွေ့ဆုံတဲ့အခါမြန်မာနိုင်ငံမှာဆက်မှုဆောင်စီမံကိန်းချီလန်းလှမ်းနိုင်ပြီလို့တောင်ကိုရီးယားသမ္မတကပြောတာပါ။နိုင်ငံအလုပ်ကဲပညာရေးသဘာဝပတ်ဝန်းကျင်ကဏ္ဍနဲ့ငားလုပ်ငန်းတွေမှာပုံမှန်ပူးပေါင်းဆောင်ရွက်နိုင်မယ်လို့လည်းပြောပါတယ်။တကယ်တော့တောင်ကိုရီးယားနိုင်ငံဟာဆက်မှုဖွံ့ဖြိုးတိုးတက်တဲ့ G20 နိုင်ငံအုပ်စု20ရဲပြပမှာကြောင်မီးသွေးသုံးဓာတ်ပိဆက်ယုံတွေတည်ဆောက်တဲ့နေရာမှာတတ်တရလိုက်တယ်လို့Greenpeace စိလန်းညညာအဖွဲ့ကခု November လမှာထုတ်ပြန်လိုက်တဲ့ Double Standard ကျင့်ဝတ်ဆိုင်ရာစံနှမျိုးဆိုတဲ့အစိန်ခံစာမှာဖော်ပြထားပါတယ်။ပြည်ပမှာလေလူညညာမှုဆိုင်ရာစံချိန်စံညွှန်းတွေမတင်ကျပ်တဲ့ဖွံ့ဖြိုးမှုနှိမ့်ကျတဲ့နိုင်ငံတွေမှာကြောင်မီးသွေးသုံးဓာတ်ပိဆက်ယုံတွေတည်ဆောက်ဖို့တောင်ကိုရီးယားအစိုးရပိုင်းဗန္ဒာရေးဆိုင်ရာအဖွဲ့အစည်းတွေကငွေရင်းမှတ်တည်ပေးတယ်လို့ပြောပါတယ်။လောလောလတ်လတ်မှာပဲဘင်္ဂလားဒေ့ရှ်အင်ဒိုနီးရှားနဲ့ဗီယက်နမ်နိုင်ငံတွေမှာဆက်ယုံရှိတယ်လို့ဖော်ပြပါတယ်။ K-pop ပြီးတော့ပြပမာလီရုညညာအောင်တောင်ကိုရီးယားကမွေရင်မှတ်တည်နေတယ်လို့လည်းဆိုပါတယ်။တရုတ်နိုင်ငံလိုပဲတောင်ကိုရီးယားနိုင်ငံမှာလည်းကြောင်မီးသွေးသုံးဆက်ယုံကလွင့်တဲ့အမှုအမွားပြဿနာကြုံရပြီးဆက်ယုံတွေပသိမ်းမှုလည်းရွေထားတာပါ။ပြီးခဲ့တဲ့ November 28ရက်မှာတောင်ကိုရီးယားခြေဆိုင်အရီယန်ရုပ်သံကထုတ်လွှင့်သွားတာကတော့
The South Korean government says it's going to decommission several coal-fired power plants.
တန်ကြီးမှာနာတာရှိလို့ဖြစ်နေတဲ့ပုံအမှုအမွှညဉ့်ညမ်းတဲ့ပြဿနာဖြစ်ရှိအထောက်အကူဖြစ်လာမယ့်နှစ်အနည်းငယ်အတွင်းကြောင်မီးသွေးသုံးဓာတ်ပိဆက်ယုံတချို့ပိတ်သိမ်းတော့မယ်လို့တောင်ကိုရီးယားအစိုးရကပြောပါတယ်။2025အရောက်လို့အရင်ကရထားတာထက်သုံးနှစ်စောပြီး 2022အရောက်မှာကြောင်မီးသွေးသုံးဓာပိဆက်ရုံဆက်ရုံကိုအမြဲပိတ်ပစ်မယ်လို့ကုန်သွယ်ရေးဝန်ကြီးဌာနကကြေညာပါတယ်။ဒါရီမက230ကျော်လဲပတ်လာတဲ့ကြောင်မီးသွေးသုံးဓာပိဆက်ရုံဟောင်းတွေကိုလည်းမတ်နဲ့ဇွန်မှာယာယီပိတ်ပါတယ်။တချိန်ထဲမှာပတ်ဝန်းကျင်မထိခိုက်စေတဲ့အဆောက်အုံပစ္စည်းစရာတွေမှာပုံမှုရင်းနှီးမြှုပ်နှံပြီးတဘာဝတမွေးနဲ့လဲပတ်တဲ့ဆက်ရုံတွေကိုသုံးဖို့အားပေးပါတယ်လို့ပြောသွားတာပါ Greenpeace ကဒါကိုရည်ညွှန်းပြီး double standard လို့ပြောတာပါတရုတ်နိုင်ငံကဆက်ရုံဟောင်းမြန်မာနိုင်ငံရွှေ့လာလို့ရှမ်းပြည်နယ်တောင်ပိုင်းပင်လောင်းမြို့နယ်ကတီချစ်ကြောင်မီးသွေးသုံးဓာပိဆက်ရုံရဲ့ဆိုးကျုပ်ကိုကြုံရပြီးလဲဖြစ်ပါတယ်တောင်ကိုရီးယားကကြောင်မီးသွေးသုံးဆက်ရုံနဲ့ရင်းနှီးမြှုပ်နှံထားတဲ့သုံးနိုင်ငံဟာကမ္ဘာမှာလေထုအငြင်းညာဆုံးနိုင်ငံတွေဖြစ်ကြပြီးဒီဆက်ရုံတွေကြောင့်အချိန်မတိုင်ခင်တစ်နှစ်ကိုလူ1600ကနေ9000အထိသေဆုံးနိုင်တယ်လို့ Greenpeace ကပြောပါတယ်တရုတ်မြန်မာကမ္ဘောဒီးယားထိုင်းမလေးရှားနဲ့လာအိုနိုင်ငံတွေကနေအချိန်မတိုင်ခင်သေဆုံးရသူ1300ခန့်လုံးရှိတယ်လို့လည်းဖော်ပြပါတယ်ရှင်